မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နိုင်ငံသားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းခွင့်ပေးလိုက်ပြီးဘာတွေဆက်ဖြစ်လာမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရစေ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါရစေ
။မြန်မာအစိုးရအနေနဲ့ကိုဗစ် -19 ကာကွယ်တပ်ဖြည့်ရေးနဲ့ပတ်သက်ပြီးစူးစမ်းအထောက်နေရခြင်းစီဘာကူသားဝန်ကြီးဌာနဘက်ကထူးထူးခြားခြားသတင်းတပုတ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့ပြည်ပကနေတင်သွင်းခွင့်ပိတ်ပင်ထားတဲ့ကုန်ပစ္စည်းတွေစီးရင်ကနေနိုင်ငံသားပြည်အရက်အမျိုးမျိုးကိုပယ်ဖျက်လိုက်ခြင်းပါ။အထိပယ်ကတော့ရာစုနှစ်တစ်ဝက်ကျော်တင်သွင်းခွင့်ပိတ်ပင်ထားတဲ့နိုင်ငံသားပြည်အရက်တွေကိုတရားဝင်တင်သွင်းခွင့်ပြုလိုက်တာပဲဖြစ်ပါတယ်။ကျင်းပပြီးခဲ့တဲ့ဒုတိယကြိမ်ပြည်ထောင်စုလွှတ်တော်15ကြိမ်မြောက်အစည်းအဝေးကာလတုန်းက2019ခုနှစ်ပြည်ထောင်စု၏အခွန်အောက်ဥပဒေဆွေးနွေးချိန်ရန်ကုန်တိုင်းစမ်းကြောင်းအမှတ်ဦးဘဘဦးကနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုသင့်ကြောင်းပြောဆိုဆွေးနွေးခဲ့ဘူးပါသေးတယ်။ခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အစိုးရအနေနဲ့အခွန်လေးပိုတိုးပြီးရလာတော့မလား။နိုင်ငံသားပြည်အရက်တုတွေပျောက်ကွယ်သွားတော့မလား။ဈေးနှုန်းကရောဘလို့ဖြစ်လာမှလဲဆိုတဲ့ကိစ္စတွေကစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပြုလိုက်လို့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးလေ့လာတင်ပြသွားပါမယ်။
လက်ရှိအချိန်ထိမြန်မာနိုင်ငံမှာနိုင်ငံသားပြစ်အရက်အမျိုးမျိုးတရားဝင်တင်သွင်းရောင်းချခွင့်ပိတ်ပင်ထားတယ်ဆိုပေမဲ့လုံးလုံးကြီးပိတ်ပင်ထားတာမျိုးတော့မဟုတ်ပါဘူး။အပြည်ပြည်ဆိုင်ရာလေဆိပ်ကအကောက်ခွန်လွတ်ဆိုင်တွေနိုင်ငံသားတဲခုဝင်ရှိတဲ့ဟိုတယ်တွေကစားသောက်ဆိုင်တွေအတွက်ကတော့တရားဝင်တင်သွင်းရောင်းချခွင့်ရနေကြပါတယ်။ဒီလိုဆိုတော့ပြည်တွင်းမှာနိုင်ငံသားပြစ်အရက်အမျိုးမျိုးဝယ်ယူလို့မရစားသောက်ဆိုင်တွေမှာတောက်သုံးစရာမရှိဆိုတဲ့အနေအထားမျိုးလားလို့မေးစရာရှိပါတယ်။အဲ့လိုလေမဟုတ်ပြန်ပါဘူး။ရက်တက်ဖွဲ့လိုအာနာပိုင်အဖွဲ့အစည်းကသက်ဆိုင်ရာပုံကူတွေကိုလက်ငွေပေးပြီးဖွင့်လင့်ရောင်းချနေတဲ့ Liquor House တွေ Store ဆိုင်တွေမှာဝယ်ယူလို့ရတယ်လို့စားတောက်ဆိုင်မျိုးစုံမှာလည်းတောက်သုံးလို့ရနေပါတယ်။ဒါပေမဲ့ဒါဟာတရားမဝင်မှောက်ခိုသဘောဖြစ်ပြီးတခါတည်းအာနာပိုင်တွေကစီကံတင်းကျပ်ကြက်မှတ်လိုက်တဲ့အခါမျိုးမှာဆိုင်ထဲကပစ္စည်းတွေဖယ်ရှားမှောက်ခိုသဘောရောင်းချတာမျိုးတော့ရှိခဲ့ပါတယ်။ဒီနိုင်ငံသားပြည်အရက်မျိုးမျိုးဘယ်ကဝင်လာတယ်လဲလေးလာကြည့်လိုက်ရင်မှောင်ခိုလမ်းကြောင်းအမျိုးမျိုးကလာတာနိုင်ငံသားကနေတင်သွင်းခွင့်ရထားတဲ့အခွန်လွတ်ဆိုင်တဲ့ဟိုတယ်တွေကနေလိုရာထက်ပိုတင်သွင်းထားပြီးတရားမဝင်ဖြန့်ဖြူးရာကနေဆိုင်တွေပေါ်ရောက်လာတာမျိုးပဲဖြစ်ပါတယ်။နောက်ထပ်သဘာဝမကျတဲ့ဖြစ်ရပ်ကြီးကတော့ပြည်ရင်းမှာနိုင်ငံသားပြည်အရက်ရောင်းချမှုလုံးဝပိတ်ပင်ကန့်သက်ထားပေမဲ့ပြည်ထောင်စုဝန်ကြီးဌာနကနေနိုင်ငံအနှံ့ကစားတောက်ဆိုင်တွေ Liquor House ဆိုင်တွေနဲ့ Store ဆိုင်တွေကို License ကြေးကျက်15သိန်းပေးရတဲ့ Apple 12နဲ့ကျက်24သိန်းပေးဆောင်ရတဲ့ Apple 17 License တွေချထားပေးခြင်းပါပဲ။အဲ့ဒီတည်းက Liquor House ဖွင့်လို့ရတဲ့ Apple 12 License ပေးထားသူဟာရန်ကုန်တိုင်းအတွင်းထဲမှာပဲ2000ကျော်တနိုင်ငံလုံးဆိုရင်4000ကျော်ရှိနေတာပါ။ကျန်တဲ့ FL 17ဆိုတာကတော့စားတောက်ဆိုင်တွေကိုပေးတဲ့ license ဖြစ်ပြီးဒီထက်အရေးအတွက်ပုံများပါတယ
်။အကျိုးဆက်ကတော့တင်သွင်းခွင့်အခွင့်ထူးရတဲ့လူတစုအကြီးအကျယ်အကျိုးမြတ်ဖြစ်ထွန်းတာ၊ကျေပြန့်တဲ့အကျင့်ပြည့်အဂတိလိုက်စားမှုဖြစ်ပေါ်စေတာ၊တိုင်းသူပြည်သားတွေရဲ့စားသုံးသူအခွင့်အရေးချိုးဖောက်ခံရတာတွေနဲ့အခွန်အကောက်ရမယ့်ငွေဆုံးရှုံးတာမျိုးဖြစ်ပေါ်စေခဲ့တာပါပဲ။ခုလိုနိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်ပေးလိုက်ရင်တိုင်းပြည်အတွက်ရာဇင်ရထိုက်တဲ့အခွန်ငွေတွေရလာမလားဆိုတာကလည်းစဉ်းစားစရာပါတကယ်တော့မြန်မာနိုင်ငံမှာနိုင်ငံသားကနေကုန်ပစ္စည်းအမျိုးမျိုးတင်သွင်းတာကနေအကောက်အခွန်အပြည့်အဝရတယ်ဆိုတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူးတရားဝင်မှတ်ပုံတင်ထားတဲ့ကုမ္ပဏီကြီးတွေကိုယ်တိုင်တရားဝင်လမ်းကြောင်းကနေအခွန်ဆောင်ပြီးကုန်ပစ္စည်းတချို့တင်သွင်းတချို့ကတော့နေဆက်မှတ်ကိုလမ်းကြောင်းကနေတရားဝင်တင်သွင်းပြီးဈေးကွက်ထဲရောနှောရောင်းချတာမျိုးလုပ်ကြပါတယ
် TV ရေခဲတက်တာအဝစ်လျှော်ဇက်လို electronic ပစ္စည်းတွေကွန်ပျူတာ၊မိုဘိုင်းဖုန်းနဲ့ IT ဆက်ဆက်ပစ္စည်းတွေအပါအဝင်သွင်းကုန်အားလုံးအဲ့ဒီနီးနဲ့တင်သွင်းရောင်းချနေကြတာပါ။လောလောဆယ်နိုင်ငံသားပြည်အရက်တွေတရားဝင်တင်သွင်းခွင့်မပေးခင်တုန်းကနိုင်ငံသားပြည်ဝိုင်းအမျိုးမျိုးတင်သွင်းခွင့်ပေးခဲ့ပါတယ်။နိုင်ငံသားပြည်ဝိုင်းတွေကိစ္စမှာလည်းအခြားကုန်ပစ္စည်းတွေလိုပဲအခွန်ဆောင်ပြီးတင်တာနည်းနည်းတရားမဝင်ခိုးသွင်းတာများများလုပ်ပြီးအခွန်ရှောင်ကြတာပါ။နိုင်ငံသားပြည်အရက်တွေနဲ့ပတ်သက်ရင်အဲ့ဒီလိုခိုးသွင်းကြဖို့ဖြစ်နိုင်ခြေပုံများပါတယ်။အကြောင်းကတော့အခွန်နှုံးထားကြီးမြင့်လို့ပါ။2019စက်တင်ဘာလ25ရက်နေ့ကပြဋ္ဌာန်းလိုက်တဲ့ပြည်ထောင်စုအခွန်ကောက်ဥပဒေမှာနိုင်ငံသားပြည်အရက်တင်သွင်းခွင့်နဲ့ပတ်သက်ရင်တလီတာကျပ်1000ကနေ1000ခွဲတန်အရက်ဒဗလင်းအတွက်အခွန် 3252ချက်ကနေချက်4100အထိသတ်မှတ်ထားပေမဲ့ချက်1000ခွဲအထက်အရင်အားလုံးကိုတော့တလီတာတန်ဖိုးရဲ့60ရာခိုင်နှုန်းအခွန်ဆောင်ရမယ်လို့ကြားထန်းထားပါတယ်။အထိပ္ပယ်ကတော့ချက်2000တန်အရက်ဒဗလင်းအတွက်အခွန်ချက်12000ချက်3000တန်အရက်ဒဗလင်းအတွက်အခွန်ချက်18000ချက်4000တန်အရက်ဒဗလင်းအတွက်အခွန်ချက်ငွေ24000ပေးရမယ်သဘောပါနိုင်ငံခြားပြည်အရက်တွေရဲ့တလီတာဒဗလင်းတန်ဖိုးဟာအနည်းဆုံးချက်1000ခွဲအထက်မို့အခွန်နှုန်းထားကြီးမြင့်နေမှာသိကြပါရယ်သိမကြသေးခင်တုန်းကတင်သွင်းခွင့်ပြုခဲ့တဲ့ Y အမျိုးမျိုးကိုအခွန်50ရာခိုင်နှုန်းသတ်မှတ်ထားတာတော့မှောင်ခိုလမ်းကြောင်းကနေအများကြီးတင်သွင်းကြတာမို့အခွန်60ရာခိုင်နှုန်းကြာတင်မဲ့အရက်အမျိုးမျိုးဆိုရင်အဲ့ဒီလိုပဲမှောင်ခိုသွင်းကြအောင်ပါပါဒါကြောင့်အရက်အမျိုးမျိုးတင်သွင်းမှုကနေအစိုးရအတွက်အခွန်အခထိထိရောက်ရောက်ရဖို့တော့တိတ်မဖြစ်နိုင်ပါဘူ
းနိုင်ငံခြားပြည်အရက်အမျိုးမျိုးတရားဝင်တင်သွင်းရောက်ချမှုကနေရလာမယ့်အဓိကအကျိုးကျေးဇူးကတော့အဲ့လိုပိတ်ပင်ထားလို့ဖြစ်ပေါ်နေတဲ့အာဂရိလိုက်စားမှုအမျိုးမျိုးရော့ပါသွားနိုင်တာပါမောင်ခိုခိုးသွင်းလာတာတရားဝင်တွေမဟုတ်ဘူးဆိုပြီးနိုင်ငံခြားပြည်အရက်အမျိုးမျိုးရောက်ချနေတဲ့ဆိုင်တွေကိုရဲနဲ့အာဏာပိုင်အဖွဲ့အစည်းကတာဝန်ရှိသူတချို့အများအားလုံးလိုငွေညှစ်အကြက်ကင်တာမျိုးအဲ့ဒီဆိုင်တွေကနေရဲတွေကိုပုံမှန်လိုင်းကြီးပေးရတာမျိုးမထင်ရင်မထင်သလိုဝင်ရောက်ဖမ်းဆီးခံရတာမျိုးရော့နေသွားနိုင်ပါတယ်တရားဝင်တင်သွင်းရောင်းချမှုတွေဖြစ်လို့စားသုံးသူအခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းအရေးဆိုနိုင်ခွင့်ရှိတော့မှာပါနိုင်ငံခြားပြည်အရေးအတုဝယ်ယူမိရင်သက်ဆိုင်ရာစားသုံးသူရေးရာဌာနကိုတိုင်တန်းဖြေရှင်းမှုရယူနိုင်ကြပါလိမ့်မယ်ခုလိုနိုင်ငံခြားပြည်အရေးမျိုးမျိုးတရားဝင်တင်သွင်းခွင့်ပြုလိုက်ခြင်းအားဖြင့်အစိုးရအတွက်အခွန်အခောက်တိတိကျကျရလာဖို့မရှိပေမဲ့လူစုကိုပဲအခွင့်အထူးပေးထားမှုပဲဖြစ်နိုင်တာအာဂရိလိုက်စားမှုတချို့ရှော့ချနိုင်မှာစားသုံးသူအခွင့်အရေးတချို့ရလာမှာအပြင်ရာစုနှစ်တဝက်ကျော်ချမှတ်ခဲ့တဲ့နိုင်ငံတနိုင်ငံအတွက်အဓိပ္ပာယ်မဲ့တဲ့ပိတ်ပင်ထားမှုတစ်ခုကိုတဘာဝကြကြဖယ်ရှားပြင်ဆင်နိုင်ခဲ့ပြီဆိုတဲ့အကျိုးကျေးဇူးတော့ရမှာဖြစ်ကြပါ